အမေရိကန်ပြည်ထောင်စုမှာလူမျိုးဘာသာပေါင်းစုံအတူရှင်တွဲနေထိုင်တာကိုလေ့လာရေးအတွက်ရောက်ရှိနေတဲ့မြန်မာကိုယ်စားလှယ်အဖွဲ့မှပါဝင်သူတဦးကတော့မြန်မာနိုင်ငံဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ဥက္ကဋ္ဌဦးမြင့်စွေဖြစ်ပါတယ်။သူကမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ဘာသာရေးပဋိပက္ခတွေဟာလူတစုရဲ့အဖြစ်အမှောက်လောက်ရမျှတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
။ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမှာကျွန်တော်ရခိုင်ပြည်နယ်မှာအရေးခင်းနောက်ကချင်ပြည်နယ်အရေးခင်းအဲ့ဒီနယ်ပတ်သက်ပြီးတော့ဘာသာရေးပဋိပက္ခလို့နိုင်ငံတကာကပြောကြတယ်။နောက်ပြည်တွင်းမှာလည်းအဲ့လိုလေးဆွဆွဲပြောဆိုတာဒီလေးတွေးရတယ်။ဒါပေမဲ့တကယ်ကတော့ဘာသာရေးပဋိပက္ခမဟုတ်ပါဘူး။နိုင်ငံရေးနဲ့ပတ်သက်ပြီးတော့လာမယ့်2015ခုကိုရည်ရွယ်ပြီးတော့နိုင်ငံမတည်ကျင်းအောင်လုပ်နေတဲ့လူတစုရဲ့ကိစ္စပဲဖြစ်တယ်ဆိုတာကိုကျွန်တော်တို့နိုင်ငံတကာသိအောင်လည်းရှင်းပြလိုပါတယ်။ပြည်တွင်းကလူတွေလည်းသိအောင်ကျွန်တော်တို့ငြိမ်းချမ်းရှင်းပြနေပါတယ
်။အခုလိုပြောဆိုချက်နဲ့ပတ်သက်ပြီးတသက်အထောက်အထားပြဖို့ဆိုတာကတော့အတော်ခဲယဉ်ပါတယ်လို့ဦးမြင့်ဆွေကပြောပါတယ်။လူမျိုးဘာသာပေါင်းစုံအတူရှင်တွဲနေထိုင်ရေးအတွက်အောက်ခြေလူတို့အဆင့်အထိဆင်းပြီးရှင်းလင်းပြောဆိုရမှာဖြစ်တယ်လို့လဲသူကပြောပါတယ်ခင်ဗျာ
ကျွန်တော်တို့လာတဲ့ရွေချက်ကလည်းအမေရိကန်ပြည်ထောင်စုမှာဘာသာပေါင်းစုံလူမျိုးပေါင်းစုံအတွေ့အယောင်အားလုံးစုံတဲ့နေရာမှာဘယ်လိုငြိမ်းချမ်းစွာရှင်တွဲပြီးတော့နေထိုင်နေနောက်တစ်ခုကကျွန်တော်တို့တိခန့်ခြင်းနဲ့ပြန်လည်ပေါင်းစည်းတက်မြတ်ရေးနောက်ပြီးတော့များပြားတဲ့လူမျိုးစုနိုင်ငံသီးရပုဂ္ဂိုလ်တွေဘယ်လိုငြိမ်းချမ်းစွာနေထိုင်လဲဆိုတာလေ့လာဖို့ဒီမတိုင်ခင်ကလည်းကျွန်တော်တို့ဉာဏ်ပြောပါတယ်တူးနဲ့တူးလက်ပေါင်းများစွာငြိမ်းချမ်းစွာအတူရှင်တဲ့နေထိုင်လာရနေပြီးတော့ပြယောဂတွေကြောင့်အကြံဖက်မှုတွေဘာကြောင့်လောက်ကြမှာလဲငြိမ်းချမ်းစွာအတူရှင်တဲ့နေထိုင်ဖို့ဟာကျွန်တော်တို့မြန်မာနိုင်ငံဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ရဲ့အမူဝါဒပါပဲအဲ့တော့အဲ့လိုငြိမ်းချမ်းစွာနေထိုင်ဖို့ကိုကျွန်တော်တို့ရဲ့အဖွဲ့ရဲ့လုံခြုံရေးဟာတော့အောက်ခြေအထိဘာသာပေါင်းစုံသူတွဲပြီးတော့အဲ့ဒီဖြစ်ပွားတဲ့ဒေသတွေဒါမှမဟုတ်ပြည်မျိုးမှုတောက်ကြနေတဲ့ဒေသတွေကိုကျွန်တော်တို့ဖွံ့ဖြိုးရေးကိစ္စရပ်တွေလက်တွဲပြီးတော့ဆောင်ရွက်မှတာလေကျွန်တော်တို့အောင်မြင်မယ်လို့ယူဆပါတယ်ကျွန်တော်တို့ဘာသာပေါင်းစုံညီညာရေးဖွဲ့ကတည်ထောင်တာပြီးခဲ့တဲ့နှစ်ဇွန်လကစပါတယ်အဲ့ဒီနောက်ပိုင်းမှာကလေးတငယ်ကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်လို့မြို့နယ်၅ခုမှာကျွန်တော်တို့ဒီဘာသာပေါင်းစုံဖွဲ့ကဦးစီးပြီးတော့ဆောင်ရွက်နေပါတယ်။နောက်ထပ်လည်းတိုးချဲ့ပြီးတော့ဆောင်ရွက်ဖို့ရှိတယ်။စီမံကိန်းတွေနဲ့ပတ်သက်လို့အဲ့ဒီဒေသတွေမှာကျွန်တော်တို့ဘာသာပေါင်းစုံငြိမ်းချမ်းရေးရည်ရွယ်ချက်တွေကိုကျွန်တော်တို့ရှင်းပြမယ်။ရရွာလူတို့ကိုနောက်ပြီးတော့အဲ့မှာလူငယ်ဖွဲ့စည်းတွေဘာသာပေါင်းစုံဖွဲ့စည်းတွေဖွဲ့စည်းပြီးတော့ရရွာရဲ့အကျိုးကျေးဇူးကိုကျွန်တော်ဆောင်ရွက်ရင်းနဲ့ဒုနဲ့တူနားလည်မှုလွဲတာတွေအထင်လွဲတာတွေပပြအောင်ကျွန်တော်ဆောင်ရွက်ဖို့ရှိပါတယ်ဒါပေမဲ့အချိန်တော့တော်ယူရပါဖြစ်ပါတယ
်ဒီအဖွဲ့မှာပါဝင်တဲ့ဆရာတော်တပါးကတော့စကိုင်းတောင်ရိုးဗုဒ္ဓဘာသာပညာရေးဌာနကနာယကဆရာတော်အရှင်သုံသရဖြစ်ပါတယ
်ဒီဘာသာရေးထီကရုံလို့ပဲဆိုရမလားစုပူတောင်းကြမှုပဲပြောရမလားပေါ့ဒါတွေဟာအခြေခံအဖြစ်ပညာရေးအားနည်းလို့ဆိုရမှာပဲဘာသာရေးပဲဖြစ်ဖြစ်နိုင်ငံရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်စီးပွားရေးပဲဖြစ်ဖြစ်ကျန်းမာရေးပဲဖြစ်ဖြစ်ဒီလိုအနေအထားတွေအဲဆိုးတဲ့ပိုင်းကိုဥတီလာတာဟာပညာရေးအားနည်းတယ်လို့အစဉ်ယူဆပါတယ်။အဲ့တော့ပညာရေးကိုထောက်ပံ့ပေးမယ်ပညာရေးကိုတကယ်အားစိုက်လိုက်ကြမယ်ဆိုလို့ရှိရင်ဒီလိုနေထားတွေဟာရွေးနဲ့ပြောက်ကွသွားမယ်လို့အစဉ်ယူဆပါတယ်။ဥစဉ်ဘာသာရေးငင်းငန်းရေးလက်တွဲပူးပေါင်းဆောင်ရွက်ဖို့အစဉ်ရှိပါတယ်။နောက်တစ်ခုစီစဉ်ရတာဥစဉ်ဆောင်ရွက်နေဆဲဖြစ်တဲ့ပညာရေးပဲ။ဥစဉ်ကြောင်းတဲ့ပညာရေးဥစဉ်အခုထက်မြန်မာပြည်မှာပညာရေးကဏ္ဍကိုတောင်းယူထားတဲ့အနေအထားမှာရှိအမေရိကန်စင်တာနဲ့တွဲပြီးတော့ကျောင်းတိုက်အစိုးရထက်တန်းကျောင်းတွေသွားပြီးတော့ teacher training course ပုံစံမျိုးတွေသွားပေးတယ်ပေါ့ပညာအားနည်းရင်မမြင်ပညာမတတ်အကန့်ပဲအဲ့တော့ပညာတတ်လို့ရှိရင်ဒီစုပေါင်းညောင်းမှုတွေအကျန့်ဖက်မှုတွေအားတစ်ပြေးနဲ့နည်းသွားမယ်လို့ဒီမှာပြည်သူပြည်သားတွေကိုပညာပဲဦးစဉ်ပြောချင်ပါတယ်ပညာတကယ်တတ်အောင်ကြိုးစားကြပါလို့သူဒါပဲမိန့်ချင်ပါတယ
်အမေရိကန်ပြည်ထောင်စုကိုအခုရောက်ရှိနေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဩဂုတ်လ10ရက်ကနေ30ရက်နေ့အထိနေထိုင်စဉ်အတွင်းဝါရှင်တန် DC, Boston, New Orleans နဲ့ Los Angeles မြို့တွေကိုတွားရောက်လေ့လာကြမှာဖြစ်ပါတယ်ခင်ဗျာ